မြန်မာနိုင်ငံမှာဖြစ်ပွားနေတဲ့ရိုဟင်ဂျာမွတ်စလင်လူနည်းစုအရေးကိစ္စနဲ့ပတ်သက်ပြီးတော့ဝန်ကြီးအဆင့်အရေးပေါ်ဆွေးနွေးပွဲတရက်ကိုအခုတရင်ဘက်ကုန်ပိုင်းမလေးရှားနိုင်ငံကွာလာလမ်ပူးမြို့မှာကျင်းပဖို့ရှိတဲ့အကြောင်းအစ္စလာမစ်ပူးပေါင်းဆောင်ရွက်မှုအဖွဲ့ IOIC ရဲ့နိုင်ငံသားရေးဝန်ကြီးများကောင်စီကနေထုတ်ပြန်ကြေညာပါတယ်။ဆွေးနွေးပွဲခေါ်ယူဖို့အတွက်မလေးရှားအစိုးရကမေတ္တာရက်ခံခဲ့တာဖြစ်ပြီးတော့အစည်းအဝေးကိုဇန်နဝါရီလ19ရက်နေ့မှာပြုလုပ်မှာဖြစ်တဲ့အကြောင်းအဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။လူသားချင်းစာနာမှုအထောက်အကူတွေရခိုင်ပြည်နယ်အတွင်းပို့ဆောင်ခွင့်ပြုဖို့အတွက် IOC နဲ့ဒီကမှာကမြ OIC နဲ့နိုင်ငံတကာလူခွင့်ရေးအဖွဲ့အစည်းတွေကမြန်မာအစိုးရကိုတောင်းဆိုကြဖို့အတွက်အစည်းအဝေးမှာဆွေးနွေးကြမှာဖြစ်တယ်လို့ဆိုပါတယ်။နောက်ပြီးအကြမ်းဖက်မှုဖြစ်ရတဲ့အကြောင်းရင်းဇင်းမြစ်တွေကိုအဖြေချဖို့အတွက်အိုးအိမ်ဆွန့်ခွာထွက်ပြေးနေကြတဲ့ဒိုရင်ဂျာမွတ်စလင်တွေသူတို့နေအိမ်နေရှိရာလုံခြုံစိတ်ချစွာနဲ့တိတ်ခါရှိရှိပြန်နိုင်ခွင့်ရရှိဖို့နဲ့မြန်မာပြည်အတွင်းက13,000ကျော်ရှိတဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့အရေးဆွေးနွေးကြမှာဖြစ်တယ်လို့လည်းကြေညာချက်မှာဖော်ပြထားကြောင်းကာတာသတင်းဌာနကရေးသားပါတယ်။လက်တလုံးမြန်မာနိုင်ငံမှာရောက်ရှိနေတဲ့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးဆောင်ရမ်းစစ်ဆေးမှုမစ်ရန်ဟီလီကလည်းမနေ့ကအောက်တိုဘာလအတွင်းအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မောင်းတုံးမြို့နယ်ကကျွရတွေကိုတွားရောက်ပြီးတော့လေ့လာခဲ့ပါတယ်။